မြန်မာနိုင်ငံအနောက်ချမ်းတန်ရွဲ့မြို့နီမှာမကြာခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကပြစ်တင်ဝေဖန်လိုက်ပြီးမြန်မာအစိုးရအနေနဲ့အားနည်းတဲ့လူမှုအတိုင်းအဝိုင်းကိုအကာအကွယ်ပေးပြီးအကြမ်းဖက်မှုမှာတာဝန်ရှိတဲ့သူတွေကိုအရေးယူဖော်ထုတ်ဖို့တိုက်တွန်းလိုက်ကြပါတယ်။ဒီအကြောင်းကိုတော့ကိုသားညိုဦးကပြောပြပေးမှာပါရှင်
။တန်ရွဲ့မြို့နဲ့16မိုင်ပဲဝေးတဲ့ကြေးရွာတွေမှာလူ9ဦးအနည်းဆုံးသေဆုံးခဲ့ရတဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တာကြောင့်မြန်မာနိုင်ငံတည်းကဒီဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေဟာနိုင်ငံတကာသတင်းတွေမှာရှည်တမ်းပြန်ရောက်လာပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့အခုလိုမျိုးအကြမ်းဖက်မှုတွေပေါ်မှာအပြင်းထန်ဝေဖန်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနရရှိသူက VOA ကိုပြောပါတယ
်။ The United States is deeply concerned about recent reports of violence against Muslim majority communities around Rakhine State.
ခိုင်ပြည်နယ်တန်ရွဲ့မြို့ဝန်းကျင်မှာရှိတဲ့မွတ်စလင်အများစုရှိတဲ့လူမှုအတိုင်းအဝိုင်းအပေါ်အကြမ်းဖက်မှုသတင်းကိုကြားသိရလို့အမေရိကန်ပြည်ထောင်စုအနေနဲ့အင်မတန်စိတ်မကောင်းဖြစ်ရပါတယ်။အင်ဂျီစေကနန်းနဲ့ဘလူးရီပျက်စီးရတဲ့မီးရှို့တိုက်ခိုက်မှုအပါအဝင်အကြမ်းဖက်မှုတွေကြောင့်လူတဦးတည်းမကသေဆုံးပြီးလူပေါင်းများစွာထိခိုက်ဒဏ်ရာရကပြည်သူရာကနန်းအိုးအိမ်ဆွန့်ခွာထွက်ပြေးရကြောင်းသိရလို့အင်မတန်ဝမ်းနည်းရပါတယ်။ဒီလိုအကြမ်းဖက်မှုမျိုးတွေကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ပြစ်တင်ရှုတ်ချပါတယ
်။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်။တချိန်တည်းမှာလည်းပဲအကြမ်းဖက်မှုတွေအပေါ်မှာလျှင်မြန်စွာနဲ့တိကျပြတ်သားစွာအရေးယူကန့်တွယ်ဖို့ကိုလည်းမြန်မာအာဏာပိုင်တွေကိုတိုက်တွန်းတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။
We further urge the authorities to thoroughly investigate and hold accountable those
responsible. ဖြစ်ရပ်တွေကိုတိကျသေးကြစွာစုံစမ်းစစ်ဆေးပြီးအကြမ်းဖက်ဖြစ်ရပ်တွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့အကြမ်းဖက်ခံရသူတွေနဲ့တခြားအားနည်းတဲ့လူမှုအတိုင်းအဝိုင်းတွေကိုလိုအပ်တဲ့အကူအညီတွေပေးဖို့အာဏာပိုင်တွေကိုထပ်ပြီးတိုက်တွန်းပါတယ
်။ဒေသအတွင်းမှာလုံခြုံရေးတရားဥပဒေစိုးမိုးရေးတရားမျှတရေးနဲ့လူသားချင်းစာနာကူညီမှုတွေအတွက်ပြောင်းစုအစိုးရကရောဒီပြည်내အစိုးရအာဏာပိုင်ကပါဆောင်ရွက်သွားဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်လူနည်းစုလူမှုအတိုင်းအဝိုင်းကိုပြစ်မှတ်ထားတိုက်ခိုက်မှုတွေပေါ်မှာဝိုင်းဝန်းဆန့်ကျင်ကြဖို့ကိုလည်းမြန်မာလူမှုအဖွဲ့အစည်းတရလုံးကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ
် Most importantly we call on religious and civil society leaders and all citizens
ရေးကြီးဆုံးကတော့မွတ်စလင်တွေကိုဦးတည်တိုက်ခိုက်နေတာတွေကိုဆန့်ကျင်ဖို့နဲ့နိုင်ငံတွင်းနေထိုင်နေတဲ့မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းတွေအကြားနားလည်မှုအပြန်အလှန်လေးစားသမှုနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မှုတွေကိုအားပေးသွားဖို့ဘာသာရေးနဲ့အရက်ဖက်လူမှုအဖွဲ့အစည်းကခေါင်းဆောင်တွေအကြမ်းဖက်မှုကိုမလိုလားတဲ့ပြည်သူတွေအားလုံးကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းတောင်းဆိုပါတယ
်။တန်တဲမျိုးမှာဒီအပိုင်းအတွင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့တနေ့ကမြန်မာနိုင်ငံရဲ့ဝန်ကြီးဦးဝနမောင်လင်းနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမိုးတို့တွေ့ဆုံဆင်ပါလေ။ကုလသမဂ္ဂအတွင်းမှုချုပ်ကလီထာဆွေးနွေးပြောဆိုခဲ့ပါတယ်။အကြမ်းဖက်မှုကျူးလွန်သူတွေကိုတရားဥပဒေအရကန့်တွယ်ဖို့နဲ့တတနာအရင်းမြစ်ကိုကန့်တွယ်ဖြစ်ရှင်းဖို့အရေးကြီးတယ်ဆိုတာတွေကိုအတွေ့အမှုချုပ်အနေနဲ့ထောက်ပြပြောခဲ့တဲ့အကြောင်းအတွေ့အမှုချုပ်ရုံးရဲ့ဒီအာရှဒေသဆိုင်ရာပြောခွင့်ရသူ Eric Kanago က VOA ကိုပြောပါတယ
် Referring to the challenges of communal violence in the country the Secretary General said he was greatly concerned by the most recent development
တမ်းမီတွင်ကလူမျိုးရေးအကြမ်းဖက်မှုတွေနဲ့ပတ်သက်လို့မကြာသေးခင်ကတန်တွဲမှာဖြစ်တဲ့အခြေအနေတွေပေါ်မှာအလွန်တရာစိုးရိမ်ကြောင်းအတွေ့အမှုချုပ်ကပြောခဲ့ပါတယ်အစိုးရအနေနဲ့အားနည်းတဲ့လူမှုအတိုင်းအဝိုင်းတွေကိုအကာအကွယ်ပေးဖို့အကြမ်းဖက်မှုတွေကိုတားဆီးပြီးတရားဥပဒေစိုးမိုးမှုဖြစ်စေဖို့ပြည်ထနာရဲ့အရင်းအမြစ်ကိုကင်တွယ်ဖြေရှင်းဖို့နဲ့အကြမ်းဖက်မှုကျူးလွန်သူတွေကိုတရားဥပဒေအရကင်တွယ်အရေးယူဖို့အရေးကြီးတယ်ဆိုတာကိုအထူးရေးမှူးချုပ်ကထောက်ပြခဲ့ပါတယ်
။တစ်ဆက်တည်းမှာပဲဒီအော်တိုဘာလ2ရက်နေ့မှာကြာရောက်တဲ့အကြမ်းဖက်မှုစန့်ကြီးရေးနိုင်ငံတကာနေ့မှာလဲဒီရန်ကုန်မှာရှိတဲ့ကုလသမဂ္ဂဌာနေကူစလေမစ္စတာအရှုပ်နေကန်ကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီထက်မှလည်းပဲပြီးခဲ့တဲ့ရက်ပိုင်းကဒီတန်တဲမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအပါအဝင်ဒီမြန်မာနိုင်ငံကဘာသာရေးနဲ့လူမျိုးရေးအကြမ်းဖက်မှုတွေဟာဆိုလို့ရှိရင်မတူကွဲပြားမှုတွေကိုအကြမ်းမဖက်ဖဲနဲ့ညီညီညံဖြည့်ရှင်းနိုင်ဖို့ဆိုတဲ့ပိုင်းဖြတ်ချက်နဲ့ဒီလူသားဖြစ်တည်မှုဆိုတဲ့စိတ်ဓာတ်ခွန်အားတွေအပေါ်မှာစန့်ကျင်ချိုးဖောက်ရာရောက်တဲ့ဆိုပြီးတော့ထောက်ပြဝေဖန်ထားပါတယ်ခင်ဗျာ။